ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာတိုင်းပြည်ရဲ့အမည်ကိုအိန္ဒိယကနေဗဟာရတ်လို့ပြောင်းလဲအသုံးပြုမှာလားဆိုတာကို G20 အစည်းအဝေးခမ်းမရဲ့ပြင်ပမှာခန့်မှန်းပြောဆိုနေကြပါတယ်။ပြီးခဲ့တဲ့စနေနေ့ထိပ်သီးအစည်းအဝေးပထမနေ့စတင်ချိန်မှာပဲဝန်ကြီးချုပ်မိုဒီရဲ့ထိုင်တဲ့စပွဲပေါ်မှာရေးထိုးထားတဲ့စာတမ်းဟာအိန္ဒိယလို့ရေးထိုးထားတာမဟုတ်ဘဲဗဟာရတ်လို့ရေးထိုးထားတာဖြစ်ပါတယ်။ဒါအပြင်ဟိန္ဒူဘာသာစကားနဲ့ပြောကြားတဲ့ဝန်ကြီးချုပ်မိုဒီရဲ့အဖွင့်မိန့်ခွန်းထဲမှာဗဟာရတ်မှအားလုံးကိုကြိုဆိုပါတယ်လို့ဟိန္ဒူဘာသာစကားနဲ့ပြောဆိုသွားခဲ့ပါတယ်။ဗဟာရတ်ဆိုတဲ့စကားလုံးဟာအိန္ဒိယကိုခေါ်ဆိုတဲ့ရှေးဟောင်းစကားလုံးဖြစ်ပြီးဒီအမည်နှစ်ခုစလုံးကိုရာစုနှစ်ပေါင်းများစွာခေါ်ဆိုအသုံးပြုခဲ့ပါတယ်။လက်ရှိမှာလည်းအမည်နှစ်ခုစလုံးကိုတရားဝင်သုံးစွဲနေပြီးဖွဲ့စည်းပုံစီမင်းမှာလည်းအိန္ဒိယဆိုတာဗဟာရတ်ကိုခေါ်တာဖြစ်ပြီးပြည်ထောင်စုလို့ဖော်ပြထားပါတယ်။အိန္ဒိယဆိုတဲ့အမည်ဟာတင်ညွတ်မြစ်ကိုအစွဲပြုခေါ်တာဖြစ်ပြီးတက္ကရာဘာသာနဲ့စင်ဒူလို့ခေါ်ရကနေဆင်းသက်လာတာဖြစ်ပါတယ်ဂျီတီရှာတွေတင်ပြပြီးနောက်အိန္ဒိယဆိုတဲ့အမည်ကိုအသုံးပြုခဲ့ပါတယ်ဝင်ကြီးချုပ်မိုဒီရဲ့ပါတီအမည်ဟာလဲဘဟာရတ်တီချာဂျနတာပါတီလို့အမည်ရပြီးအာဏာရယူထားတဲ့၉နှစ်အတွင်းဂျီတီရှာလက်ထက်နဲ့ရှေးဟောင်းမူဂယ်အင်ပါယာခေတ်ကပေးထားတဲ့မြို့ပြနဲ့ဒေသလမ်းအမည်တချို့ကိုမူလရှေးဟောင်းအိန္ဒိယအမည်တွေအဖြစ်ပြန်လည်ပြောင်းခဲ့ပါတယ်